ကျမကနူးပတ်မှာတိုင်းရင်းသားဒေသကသတင်းတွေကိုစမ်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်မြကြီးနားမြို့မှာမင်းညကရွေးကောက်ပွဲနဲ့မစ်ဆုံရေကတာဆန့်ကျင်တဲ့ကာတွန်းပုံတွေတထောင်လောက်မြို့နေရအနှံကတ်ထားတာကြောင့်အာဏာပိုင်တွေကစာကတ်သူတွေကိုလိုက်လံရှာဖွေနေတယ်လို့ဒေသခံတွေကပြောပါတယ်
။ကာတွန်းတကြီးဆဲမလောက်တော့ပါတက်တက်ချင်းတဲ့အမနဲ့အဲဒီညီမချင်းကဒီရေကတာစူးကျူးပေါ့နော်။ဒီကျေမှုအမွေနဲ့တက်တာပါဖုန်းချင်းဆိုင်ရာဒီကက်စီကုံမဲ့အဲ့ဒီရေကြောင်းမှုတွေနေရာတွေပတ်ပြောက်ကုန်မယ်တော့ကိုစိုးဝါတဲ့ဒီရေနစ်တို့ကိုဒီအခုကြီးကောက်ပွဲပြီးတော့ချင်းခံစားရမယ်ဆိုတော့ကာတွန်းကျပုံရကွာအဲ့ဘောပုံဆဲမှကတ်တယ
်ပြီးခဲ့တဲ့လကလည်းတကြိမ်ရွေးကောက်ပွဲဆန့်ကျင်စကတ်လှူရှာမှုတစ်ခုကိုမြစ်ကြီးနားမှာလှုပ်သွားခဲ့ပါသေးတယ်
ရခိုင်ပြည်နယ်မုံတိုင်းတင့်ဒေတာတွေမှာရွေးကောက်ပွဲရွှေ့ဆိုင်ပေးဖို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကရွေးကောက်ပွဲကော်မရှင်ထံတင်ပြတောင်းဆိုထားပေမဲ့တုံ့ပြန်ချက်မပြုဘဲအခုအခါမှာတော့မြေပုံမြို့နယ်ကမုံတိုင်းတန်ခံရတဲ့ကြေးရွာတချို့တွေမှာမဲယုံတွေဆောက်လုပ်နေပြီဖြစ်ပါတယ်။မုံတိုင်းဒုက္ခတွေတွေကအခုလက်ရှိမှာဆန်အမို့အကနဲ့တောက်ရည်တွေကိုလိုအပ်နေပြီးအများစုကတော့ဘယ်ပါတီကမှမဲထည့်ဖို့စိတ်မဝင်စားကြဘူးလို့ဒေတာခန့်တွေကပြောပါတယ်။
မဲယုံကြည့်ကြမဲ့ကိုယ်စလေတွေကိုဆန်ရတိုင်းရင်သားဝတ်စုံတွေကိုမဝစ်ဖို့တားမြစ်ထားတဲ့အကြောင်းပြည်내ရွေးကောက်ပွဲကော်မရှင်ကမွန်ဒေတာလုံးဆန်ရဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနိုင်စနူမွန်နဲ့တွေ့ဆုံရမှာပြောခဲ့ပါတယ်။မွန်ကရင်အစရှိတဲ့မဲယုံကြည့်ကြမဲ့ပါတီကိုယ်စလေတွေဟာတိုင်းရင်သားရိုးရာဝတ်စုံတွေကိုဝတ်ခွင့်မရပေမဲ့အသေးစားရင်ထိုးတွေကိုတော့တတ်ခွင့်ရှိတယ်လို့နိုင်စနူမွန်ကပြောပါတယ်။ရွေးကောက်ပွဲကာလမှာအာဏာပိုင်တွေကမွန်ပြည်내မှာရှိတဲ့ရွာသားတွေကိုမွန်ဝတ်စုံမဝတ်ဖို့ကျေးရွာဥက္ကဋ္ဌကတစင်ညွှန်ကြားထားတယ်လို့လည်းရေးမြုံနယ်ကျေးရွာဥက္ကဋ္ဌတူကပြောပါတယ
်။ရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်မှာပြီးခိုင်ဖြိုးပါတီကဒေသခံလူတွေအတွက်ချင်းတိတ်တဆိတ်ပါတဲ့မဲစာရွက်တွေပေါ်မှာထောက်ခံမဲချစ်ပေးတဲ့အတွက်ကြိုတင်မဲတွေကိုပယ်ဖျက်ပေးပြီးရွေးကောက်ပွဲမှာအလုံးမဲပြန်လည်ထည့်ခိုင်းဖို့ကြားဖြူပါတီကတောင်းဆိုထားပါတယ်။လာမယ့်ရွေးကောက်ပွဲကိုရှမ်းနဲ့နဲ့ကင်အဖွဲ့ကဝင်ရောက်နှောင့်ယှက်မယ်ဆိုတဲ့အကြောင်းပြချက်နဲ့ရှမ်းပြည်ကမြို့နယ်အတော်များများမှာအာဏာပိုင်တွေကခုလိုကြိုတင်မဲ့ကောက်ယူနေတာဖြစ်ပါတယ်။ကြားဖြူပါတီကိုထောက်ခံမှုများများရှိတဲ့တောင်ကြီးလွိုင်လံပန်းလုံလိုက်ခါမင်းကင်ကေစီမင်းနောင်တန်ရန်မင်းရိုင်လာရှိုးဆန်ဝီကော့ခိုင်မှုစဲနမ်ခမြို့နယ်တွေမှာကြိုတင်မဲ့ကောက်ယူနေတာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်
။ကျမကချမ်းလွန်ပါ။ခုမင်းမြန်ငန်းတစ်ခုကိုကြားကြရမှာပါ။ကရင်တိုင်းရင်းသားပါတီဖြစ်တဲ့ဖလုံစဝဒီမိုကရက်တစ်ပါတီဥက္ကဋ္ဌစောခင်မောင်မြစ်ကိုရွေးကောက်ပွဲအောင်နိုင်ဖို့အလားအလာဘလောက်ရှိတယ်လဲရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ကောတိုင်းရင်းသားပါတီတွေလိုကိုယ်စားလှယ်နဲ့ပဲရှင်ပြိုင်နိုင်တဲ့ပါတီတွေအနေနဲ့ဘာတွေလုပ်နိုင်မှာလဲဆိုတာကိုနိုင်ကွန်းအိမ်ကမေးမြန်းထားပါတယ
်ဖလုံစဝဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစောခင်မောင်မြစ်ကသူတို့ပါတီအနေနဲ့ကရင်တိုင်းရင်းသားအခွင့်အရေးတွေကိုကာကွယ်သွားဖို့အဓိကရည်မှန်းထားတာဖြစ်တယ်လို့အခုလိုစပြောပြပါတယ်
မျိုးပါတီကပါတီမျိုးလေးလေးဖြစ်တယ်။အောင်မြင်ရတဲ့အချိန်မှာမူတည်ပြီးတော့ဖြစ်ပေါ်လာမယ့်အချိန်ဒီနယ်ဆိုးရအဖွဲ့မှာအမှတ်လောင်းတဲ့အနေနဲ့ပေါ့လက်တော်ကိုယ်စားလှယ်တွေပါဝင်ရရှိပြီးဆိုးရချိန်ရှိလာမယ်ဆိုရင်ဒီကတော့ကိုယ့်ရဲ့တောင်းတနဲ့အချိန်ဒီနယ်ဒီနယ်ကအားလုံးရဲ့အရေးကိုစာပယ်ပြီးမှရပ်ပြီးရထားတဲ့အမှုတွေကိုနားမည်ပြီးရရှိဖို့ကြိုးစားပြီးတော့ပုံရိပ်ပေးမယ်
။အခုရေကောက်ပွဲမှာပြည်ကံပြိုးပါတီနဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးပါတီတို့ဟာတပြည်လုံးအတိုင်းအတာနဲ့ကိုယ်စားလှယ်များအောင်ဝင်ရောက်ရှင်ပြအရွေးခံမယ်ဆိုတော့အန်ကေတို့တိုင်းရင်းသားပါတီကိုယ်စားလှယ်တွေအနေနဲ့အောင်မြင်မှုရနိုင်မယ်လို့ထင်ပါသလား
ဒီကံကျိုးပါတီပေါ့လေစံဖုံးပါတီနဲ့နိုင်ဆင်ပြီးတော့မှတိုင်းရင်းသားပါတီတွေအားလုံးမိတ်ဆက်ပြုပြီးကူပေါင်းပြီးတော့မှရှင်ပြမယ်ဆိုရင်တော့လည်းနည်းနည်းအလားအလာရှိနေတာပေါ့ပါတီချင်းတွေနဲ့ရှင်ပြမယ်ဆိုရင်တော့လက်ရှိကျွန်တော်တို့ပါတီအနေထားရတာဘယ်လိုမှရှင်ပြနိုင်တဲ့အနေထားမရှိပါဘူး
ဟုတ်ကဲ့အငယ်တို့ပါတီကအောင်မြင်မှုရရှိပြီးထားလိုက်ပါတော့ဒီလွတ်တော်မှာပြောင်းလဲဖြစ်ဖို့တင်ပြခွင့်ရှိမယ်လို့ယုံကြည်ပါသလား
အဲ့တော့အငယ်အနေနဲ့သမယဖြစ်လိမ့်မယ်ဒီတော့အခြေအနေပေါ်မှာအကောင်းဆုံးဖြစ်အောင်မို့လို့ဟိုလွတ်လွတ်လပ်လပ်တင်ပြခွင့်ရှိအောင်တော့အငယ်တို့ကြိုးစားသွားမယ်လို့တော့ခံယူထားပါတယ
်ဒီတိုင်းဒေသနိုင်ငံရေးပါတီတွေရှင်းချင်းပေါ့နော်လက်သွဲပြီးတော့ပူးပေါင်းကြဖို့အစီအစဉ်ရှိပါသလားခင်ဗျာ
ရေကောက်ပွဲမတိုင်ခင်မှာတော့အခြေစိတ်မရကြဘူးအဲရေကောက်ပွဲပြီးသွားတဲ့အခါမှာအောင်မြင်ရပြည်တဲ့အခြေအနေပေါ်မူတည်ပြီးတော့တိုင်းသားပါတီတွေအားလုံးပူးပေါင်းပြီးတော့မှမိတ်ဆက်ပါတီတွေပြည်ရမယ်ဆိုရင်တော့ဒီထက်ကောင်းတဲ့အင်အားတစ်ခုဖြစ်ပေါ်လာမယ်လို့အံပေးယူဆ
ခဲ့။ကရင်တိုင်းရင်းသားပါတီဖြစ်တဲ့ဖလုံစဝဒီမိုကရက်တစ်ပါတီဥက္ကဋ္ဌစောခင်မောင်မြင့်ပြောပြသွားတာပါ။